မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ဆိုးကဘာလုပ်တင်လဲလို့အကြံပေးရမှာအမေရိကန်အထက်လွှတ်တော်မှဂျင်းဝက်ပြအကြံပေးချက်တည်နဲ့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးရဲ့အကြံပေးချက်တည်ခက်ဆင်ဆင်ဖြစ်နေတာတွေ့ရပါတယ်။အဲတန်တမာကြီးရဲ့အပိုင်းမှာအမေရိကန်ဆိုးကအနေနဲ့မြန်မာစစ်ကောင်းဆောင်တွေနဲ့စကားပြောတာကိုလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးကထောက်ခံတယ်လို့မစ္စတာဝက်ကလည်းထောက်ခံပါတယ်။အမေရိကန်ဆိုးကအနေနဲ့မြန်မာနဲ့ဆက်ဆံဖို့ကိုယ်ပိုင်အထူးတန်တမာတူထားတဲ့နဲ့ဒီအမေရိကန်တန်တမာဟာအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တိုက်ရိုက်ဆက်သွယ်ခွင့်ရှိတဲ့လို့မြန်မာစစ်ဆိုးရအပြင်တခြားနိုင်ငံတကာနဲ့ပါစနစ်တကျဆက်ဆံဖို့ညွှန်ကြားထားတဲ့လို့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကအကြံပေးထားပါတယ်။မြန်မာစစ်ဆိုးရနဲ့ပုံမှန်တန်တမာရေးရာဆက်ဆံပြောဆိုဖို့အတွက်နိုင်ငံစုံပါဝင်တဲ့မြန်မာဆက်သွယ်ရေးအဖွဲ့မျိုးလည်းဖွဲ့တဲ့နဲ့ဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမာထားရှိတာကိုလည်းအမေရိကန်ကဆက်လက်ထောက်ခံဖို့တိုက်တွန်းထားပါတယ်။ NLD ဟာရေရှည်နိုင်ငံရေးမဟာဗျူဟာတရအနေနဲ့ရွေးကောက်ပွဲဝင်လို့ရမယ့်အကျိုးကျေးဇူးတွေစဉ်းစားလာနိုင်တယ်လို့မစ္စတာဝက်က NLD ရွေးကောက်ပွဲဝင်ဖို့သူဆောင်းမနဲ့တိုက်တွန်းခဲ့ပါတယ်။အဲဥရောပအခြေစိုက် ICG NGO အဖွဲ့ကြီးကလည်း NLD ရွေးကောက်ပွဲမဝင်ရင်စစ်ဆိုးရအကွက်ထဲဝင်သွားနိုင်တယ်ဆိုပြီး NLD ရွေးကောက်ပွဲဝင်ကြီးကိုမကြာခင်ကနှတ်ကြောင်းပေးခဲ့ပါတယ်။ဦးဝင်းတင်ကတော့စစ်ဆိုးရကျင်းပဖို့စီစဉ်နေတဲ့2010ရွေးကောက်ပွဲဟာမြန်မာပြည်သူတွေလိုအပ်တဲ့ရွေးကောက်ပွဲမျိုးမဟုတ်တဲ့အကြောင်းဝါရှင်တန်ပို့သတင်းစာပါသူဆောင်းမမှအကြေတွင့်ရှင်းလင်းခြေပထားပါတယ်။NLD ဟာမြန်မာလူအဖွဲ့အစည်းကိုရောင်ပြန်ဟတ်တဲ့ပါတီတစ်ခုဖြစ်တဲ့စိုးကျိုးတွေဖြစ်လာတော့အောင်အပြစ်နာစာများပြီးမြန်မာပြည်သူတွေရဲ့လွတ်မြောက်ရေးကိုအရမလူယူထားတဲ့ဒီရွေးကောက်ပွဲမျိုးဝင်ဖို့အတွက်ကျွန်ုပ်တို့ကိုအတင်းဖိအားပေးလို့ရမှာမဟုတ်သလိုထိတ်လန့်တုန်လှုပ်မှလည်းမဟုတ်ဘူးလို့ဦးဝင်းတင်ကသူ့ဆောင်မနေကုန်းပိုင်းမှာအမှန်အပြစ်နဲ့ဖော်ပြထားပါတယ်မြန်မာပေါ်တန်ခတ်မှုအပိုင်းနဲ့ပတ်သက်ပြီးလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးကအကြံပေးရမှာရေဘူးရတန်ခတ်ပိတ်ဆို့တာမျိုးကလူလူကိုထိခိုက်စေတဲ့အတွက်စီစိုးကဓမ္မမဟုတ်စီစိုးကနဲ့နီးစပ်တဲ့ပုံကိုအဖွဲ့စည်းတွေကိုဥတီပြစ်မှတ်ထားတဲ့တာဂက်တဲ့ sanction တွေချမှတ်တဲ့လို့အကြံပေးထားပြီးမဲ့လက်ရှိအမေရိကန်အစိုးရရဲ့တာဂက်တဲ့ sanction တွေတဲ့ဘလောက်ပိုပြီးထိရောက်မယ်ဆိုတာရှင်းမပြနိုင်တာတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်နိုင်ငံရေးပြောင်းလဲမှုမရှိသေးတဲ့အချက်ဒေါ်ဆန်းစုကြည်ကိုအမှုစင်စီရင်တဲ့အချက်တွေကြောင့်အခုချိန်ဟာမြန်မာစီစိုးကပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပြောင်းတဲ့အချိန်မဟုတ်ဘူးလို့လည်းလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးကထောက်ပြပါတယ်။ခုနေသာဒဏ်ခတ်မှုတွေပြောင်းခဲ့ရင်မြန်မာနိုင်ငံဒီမိုကရေစီရေးပြောင်းမှုဖိအားဆက်ပေးဖို့အမေရိကန်နဲ့တခြားနိုင်ငံတွေကတိတ်ပြီးစိတ်မပါတော့ဘူးလို့မြန်မာစီစိုးရကထင်သွားစရာရှိတယ်လို့ပါလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်။အဲလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးရဲ့မြန်မာနိုင်ငံပေါ်ဒဏ်ခတ်မှုနဲ့ပတ်သက်တဲ့အမေရိကန်ပေါ်လစီအကြံပေးချက်ကိုအနှစ်ချုပ်ကြည့်ရင်လူလူကိုထိခိုက်တဲ့မြန်မာအထည်ချုပ်ပစ္စည်းတွေအမေရိကန်တွင်းဝင်ပိတ်ပင်တဲ့ဒဏ်ခတ်မှုမျိုးတွေကစစ်စိုးရကိုမထိခိုက်စေတဲ့အတွက်အ мян ပြန်ဖွင့်ပေးတဲ့ဆိုတဲ့အချက်ကိုသာဇောင်းပေးထားတာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်မှဂျင်းဝဲရဲ့အကြံပေးချက်ကိုချုပ်ကြည့်ရင်လဲမြန်မာစစ်စိုးရပေါ်အမေရိကန်စီးပွားရေးပိတ်ဆို့မှုမအောင်မြင်ကြောင်းနဲ့တချို့ဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းရေးကိုဒေါ်ဆန်းစုကြည်ကမကန့်ကွက်ပါဘူးလို့မစ္စတာဝက်ကပြောခဲ့တာမို့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးရဲ့အကြံပေးချက်နဲ့ရေဘူးကဆင်တူးနေပါတယ်။ဥဝင်းတရဲ့ဆောင်းပါးတဲ့မတော့ဂျင်းဝဲလိုအမေရိကန်အရာရှိတွေအနေနဲ့တရုတ်ပေါ်စိုးရင်စိတ်ကြီးထွားမှုတွေရပ်တင့်ပြီးတရုတ်ဩဇာဟန်တာပြီးစစ်စိုးရနဲ့အလုပ်လုပ်မယ်ဆိုတဲ့မစ္စတာဝက်ပြရဲ့အယူဆဟာလက်တွေ့မကျတဲ့အပြင်ခေတ်နောက်ကျနေပြီလို့ဥဝင်းတင်ကသူဆောင်မမှာဝေဖန်ထားပါတယ်။ဒါပေမဲ့မြန်မာစစ်စိုးရဘက်က NLD အပြင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့အစ်စ်မှန်ဆွေးနွေးလာမယ်။နိုင်ငံရေးအကျဉ်းသားတွေလည်းလှုပ်ပေးမယ်။တိုင်းရင်းသားတွေအပေါ်တိုက်ခိုက်တာတွေရပ်မယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့တာတွေအချိန်တန်ရင်ရုတ်သိမ်းသွားမှာဖြစ်တယ်လို့ဥဝင်းတင်ကသူဆောင်မမှာထောက်ပြပါတယ်။လူမှုရေးအကူအညီပိုင်မှာတော့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးကရောမစ္စတာဝက်ကပါမြန်မာနိုင်ငံပေါ်အမေရိကန်ကလူမှုရေးအကူအညီတိုးပေးတဲ့နယ်လို့အကြံပေးထားပါတယ်။သောရရှင်များခင်ဗျာ။ဥပမာအစိုးရစဉ်းစားနေတယ်ဆိုတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပေါ်လစီဟာလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးနဲ့အမေရိကန်အထက်လွှတ်တော်မှမစ္စတာဝက်တို့ရဲ့အကြံပေးချက်အတိုင်းသာဖြစ်လာမယ်ဆိုရင်စစ်အစိုးရကိုရုပ်ောက်ပွဲမြန်မြန်လှုပ်ဖို့တိုက်တွန်းဒဏ်ခတ်မှုတွေအတန်အသင့်ဖွင့်ပေးအဲနောက်တက်မဲ့အယက်သားအစိုးရလက်ထက်မှာမြန်မာနဲ့ဆက်ဆံသွားမယ်ဆိုတဲ့ policy မျိုးတွေမပေါ်နိုင်ဘူးလို့ရန်ကုန်နိုင်ငံကြီးအတိုင်းဝိုင်းကခန့်မှန်းပြောဆိုနေကြောင်းပါခင်ဗျာ